ဖြတ်သိမ်းခံရတဲ့ UDP ညီညွတ်သော Democratic Party ဥက္ကဋ္ဌဦးချွတ်မြင့်ကိုထောင်ပြမှုပုံမှန်နဲ့ဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ဒဏ်နဲ့ချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ခံပါနေတီပါတီလိုလူသိများတဲ့ UDP ပါတီဥက္ကဋ္ဌဦးချွတ်မြင့်ကိုလွန်ခဲ့တဲ့20ကျော်ကမန္တလေးမြို့ဦးဝထောင်မှာထောင်ဒဏ်ကျခံနေရစဉ်ထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့မန္တလေးတိုင်းချင်းတာစံမြို့နယ်တရားရုံးကဒီကနေ့ပဲအလုံးနဲ့ထောင်ဒဏ်2နှစ်စီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။မူလကကြံရည်တဲ့ထောင်နဲ့ရှင်းနေပြင်နောက်ထပ်တရားကြခံမှုအမိန့်ချလိုက်တာလို့လေဥကျော်မြင့်အကျိုးဆောင်ရှင်းနေဦးနေလေးတို့ကသတင်းတော်တွေကိုပြောပါတယ
်။ဒီနေ့ကတော့ကျွန်တော်အဲဒီထောင်မြင့်မှုအဲဒီသူသူဖို့အတွက်အဲဒါအလုံးကျန်တဲ့ထောင်နဲ့နှစ်နှစ်ပေါ့နော်။အမိန့်ချလိုက်တယ်။ဒီသူခုလက်ရှိချုပ်နှောင်ထားတဲ့ဒီချုပ်ရက်ကာလကိုတော့ချုပ်နှောင်ကြခံခြင်းမျိုးခံစားအခွင့်တော့မရှိဘူး။သူကမူလင်းပြည်တံနဲ့တရားကြခံမှုတော့မိန့်ချမလိုက်ဘူး။သူသူဖို့ဖြစ်တဲ့အတွက်ဒီချုပ်ထားတဲ့ချုပ်ရက်ကာလတော့ခံစားဖို့မပြုပါဘူး။အဲတူတူကိုရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပါတယ်။အလုံကျန်တဲ့ဆောင်နဲ့နှစ်နှစ်ချလိုက်တာပါ။လာမယ့်ရုံးချင်းကတော့25ရင်းနေပေါ့နော်။25ရင်းနေကသူကဘာလဲဆိုရင်လာဝကမှုတော့ဆွဲချက်အမိတ်ချမှတ်ဖို့ဆိုပါတယ်။ဒီနေ့ကတော့လာဝကမှု73တဲ့အတွက်ကတော့ဒီနေ့ချောင်းလေးချက်ကြားနာလိုက်တယ်။လာမယ့်ရုံးချင်းကတော့25ရင်းနေပေါ့။
ဦးကျော်မြင့်ဟာရာဇဝတ်မှုပုံမှန်နဲ့1999ခုနှစ်မှာအိုးဘိုထောင်ကနေထွက်ပြေးတဲ့အတွက်ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်တရားလူပြ9ဦးကိုစစ်ဆေးခဲ့ပြီးတရားခံပြ2ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့နှစ်နှစ်ချမှတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လေချင်းတာစံမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းက VOA ကိုအခုလိုရှင်းပြပါတယ်။
ကျောင်းရင်းကတော့တစ်ခါတလေကျတော့လည်းပြစ်ဒဏ်ဆိုတာတော့စဉ်းစားပြီးချတာပေါ့နော်ကျွန်တော်တို့ဒီအရင်ကချမှတ်ရတဲ့ပြစ်ဒဏ်ကတော့ပုံမှန်ကျတော့မဆီနမ်တော့ဖြတ်တာတဲ့ပြစ်ဒဏ်ကိုချမှတ်လို့ရှိတယ်အမြင့်ဆုံးပြစ်ဒဏ်ချမှတ်တယ်ဆိုတာကလည်းထောင်ထဲကလဲပါတယ်နှစ်နှစ်ပဲရှိတယ်နောက်တော့ဒီထွက်ပြေးတဲ့ဒီအကျိုးဆက်ကြောင့်ဟိုထောင်ထဲပြတ်ခံရရတယ်ဆိုတဲ့ပုံစံတွေကင်းနာမှုရလို့ရှိတယ်ဆိုတော့ဒီအရင်ကဒီနှစ်နှစ်ကတင့်တော်နေလို့ဆိုတော့ချမှတ်ခဲ့ကြဖြစ်ပါတယ်
ပြပါနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတယ်ဆိုတဲ့ဆွဆွေးချက်နဲ့အမတ်ရှိစကံမှုတွေ့ရမှုအောင်မင်းကတရားလူဖြစ်ဆွဲဆိုထားတဲ့မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်73တင့်နဲ့ဆွဲဆိုချက်တင်တင့်မတင်နေဆိုတာကိုတော့လာမယ့်ရုံချင်းမှာဆုံးဖြတ်မယ်လို့လည်းခန့်မှန်းထားပါတယ်။လက်ရှိမှာတော့ဥကျွတ်မြင့်နေထိုင်ခဲ့တဲ့နေရာသုံးခုကိုယာယီတင်စီထားပြီးသူပိုင်ဆိုင်မှုတွေကိုငွေကြေးစစ်ဆေးအဖွဲ့ကစစ်ဆင်နေပြီးတော့ရရှိလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထရေးသူဝင်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးအဖွဲ့ကလေးလာသုံးသပ်ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်ငွေကြေးခေါ်ဝါချမှုတွေနဲ့ပါအရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရုပ်ညွှန်ကြားမှုချုပ်ဦးစော်ဒေကသတင်းမီဒီယာတွေကိုပြောထားပါတယ်ဥကျော်မြင့်ရဲ့ရှင်းလင်းကတော့အခုချိန်ထိငွေကြေးခေါ်ဝါချမှုနဲ့တရားစွဲဆိုထားတာမရှိသေးဘူးလို့ VOA ကိုပြောပါရတယ်။ဥကျော်မြင့်ဦးဆောင်တဲ့ UDP ပါတီဟာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနေရာဝင်ရောက်ရှိမယ်လို့ရည်ရွယ်ထားခဲ့ပေမဲ့ထောင်ပြေးမှုအပါအဝင်ရာဇဝတ်မှုတွေနဲ့အရေးယူခံပြီးနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီကိုဖျက်သိမ်းခဲ့တယ်လို့ကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ခဲ့ပါရခင်ဗျာ။ကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပို့ထားတာဖြစ်ပါတယ်။